အခန်း3ဖျားသခင်သည်သူ၏မိသားစု၏တစ္ဆာဖောက်ခြင်းကိုခံခဲ့ရပါသည်တမန်ကျမ်းစာထဲမှာရှိတဲ့ဣသရေလလူမျိုးတို့ရဲ့တမန်ကြီးသည်အကွေ့အကောက်များစွာနဲ့ရှီလျားသည့်ပုံပြင်ဇာတ်လမ်းတစ်ပုဒ်ဖြစ်ပါတယ်ဒီတမန်ဟာအောင်ပွဲခံမှုနဲ့အဖြစ်ဆိုးမှုနှစ်ခုစလုံးနဲ့ပြည့်နေခဲ့ပါတယ်ဖျားသခင်ဟာအော်တင်ချင်းမရှိခဲ့ပါဘူးလူများထံကဘာကိုမျှော်လင့်ထားရမင်းဆိုတာသူသိခဲ့ပါတယ်သူဟာဘသူနဲ့ထိတွေ့ဆက်ဆံနေတယ်ဆိုတာကိုလည်းအမြဲတမ်းသိနေခဲ့ပါတယ်သင်ဤကျူဆူမှုကိုလုံပါပါစေခြင်းသူဤသားစဉ်မျက်စိများဤအနာဂတ်သည်အခက်အခဲများနဲ့ပြည့်တော်မူကိုဖျားသခင်သည်အာဗြဟံကိုသိစေခဲ့ပါတယ်ဖျားသခင်သည်ယူသားပွင့်လင်းခဲ့ပါတယ်။သင်အမျိုးအနွယ်သည်သူတစ်ပါးပိုင်ပြီ၌ဧည့်သည်ဖြစ်ကြသဖြင့်သူတစ်ပါးတို့၌ကြုံခံခြင်းနှိမ့်စက်ညှင်းဆဲခြင်းကိုနှစ်400ပတ်လုံးခံလိမ့်မည်ကိုအမှန်အတိအမှတ်ပြုလို့ဟုအာဗြဟံကိုသူပြောခဲ့ပါတယ်။ကပ္ပဦးချံအခန်းကြီး15အခန်းငယ်13ထိုရာသည်ဆိုးဝါးသောသတင်းဖြစ်ခဲ့ပါတယ်ထို့နောက်ဖျားသခင်သည်မျှော်လင့်ချက်အချက်ကိုပေးခဲ့ပါတယ်သူတို့ကိုစေခိုင်းသောလူမျိုးကိုလည်းငါစီရင်မည်ထို့နောက်မှသူတို့သည်များစွာသောဥစ္စာနှင့်ထွက်သွားကြလိမ့်မည်လို့ကပ္ပဦးချံအခန်းကြီး15အခန်းငယ်14မှာတွေ့ရပါတယ်ဖျားသခင်ပြောပြသကဲ့သို့အာဗြဟံ၏အမျိုးအနွယ်များသည်နောက်ဆုံး၌အီဂျစ်ပြည်သို့ပြောင်းရွှေ့သွားခဲ့ပြီးအီဂျစ်ပြည်၏ဖိနှိပ်ချုပ်ချယ်ခြင်းကိုခံခဲ့ရပါတယ်အဘိဟံ၏အသားမြေဖြစ်ကြတဲ့ယာကုပ်၏ဥဆောင်မှုဖြင့်သူတို့ဟာအဲဒီနေရာကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဖျားသခင်ဟာယာကုပ်၏အမိကိုဣသရေလလို့ပြောင်းလဲခဲ့ပြီးဖြစ်ပါတယ်။ထွမြာချံအခန်းကြီးတစ်ထဲမှာတွေ့ရပါတယ်။သူတို့ဟာအဲဒီနေရာကိုငတ်မခံပါခြင်းကပ်ဘေးကြီးကိုရှောင်ရှားရန်ဖျားသခင်ခွင့်ပြုခြင်းဖြင့်တွက်ရောက်ခဲ့ခြင်းဖြစ်ပါတယ်။ကပ္ပဦးချံအခန်းကြီး45အပိုက်ငယ်5ကနေပြီးတော့17အထိဘယ်နေရာမှာသူတို့မှားယွင်းခဲ့သလဲဆိုတော့ငမော့ချင်းဘေးကြီးပြေးဆုံးပြီးတဲ့နောက်မှာသူတို့ဟာဖျားသခင်ကသူတို့ကိုပိတ်အပ်တဲ့နေမီကိုပြန်မသွားခဲ့ခြင်းဖြစ်ပါတယ်သူတို့ဟာအီဂျစ်ပြည်မှာအချိန်အကြာကြီးဆက်လက်နေထိုင်ခဲ့ကြရပါတယ်အီဂျစ်ပြည်မှာရှိတဲ့အချိန်မှာဣသရေလလူမျိုးတွေဟာအင်မတန်မှကြီးပွားလာခဲ့တဲ့ကြောင့်ဘရင်ကတိုင်းပြည်အာဏာမှာဆက်လက်တည်မြဲနိုင်ကြောင်းကိုကြော့ရွံ့လာခဲ့ပါတယ်။ကပ္ပဦးချံအခန်းကြီး1အခန်းငယ် 8 ကနေပြီးတော့30မှာတွေ့ရပါတယ်။ဒါကြောင့်ဣသရေလလူမျိုးများကိုကြေးကျွံအလုပ်များမှာထားစီပြီးတားယောက်ကြားများဖွားမြင်လာရင်တက်ပြစ်ခဲ့ကြပါတယ်။ထမြောချံအခန်းကြီး1အခန်းငယ်14ကနေပြီးတော့16ထိမှာတွေ့ရပါတယ်။ဒါပေမဲ့ဖျားသခင်ဤဂျာဝန်ဖြန့်ဖြေးမှုကြောင့်ဣသရေလလူမျိုးတွေဟာပို၍ပင်တိုးပွားလာခဲ့ကြပါတယ်။ထွမြာချံအခန်းကြီး1အခန်းငယ်8ကနေပြီးတော့10အထိဣသရေလလူမျိုးများဟာနှစ်400ပတ်လုံးအီဂျစ်ပြည်မှာကြမ်းတမ်းတဲ့အခြေအနေများအောက်မှာနေထိုင်ခဲ့ကြပါတယ်။နောက်ဆုံးမှာဖျားသခင်ဟာဂျာဝန်ဖြန့်ဖြေးပေးခဲ့ပါတယ်။မောရှိအမိရှိတဲ့ယောက်ျားလေးတဦးရဲ့အသက်ကိုကွယ်ကာစောင့်ရှောက်ပေးတော်မူခဲ့ပါတယ်။ထိုကလေးကိုဘီးအိမ်တော်ထဲမှာသူ၏မျက်စိရှင့်မောက်တော်ကြည့်ရှုစောင့်ရှောက်စေဖို့ရန်ဖျားသခင်ကအခြေအနေကိုစီစဉ်ပေးခဲ့ပါတယ်။ထွမြောချံအခန်းကြီး2အခန်းငယ်1ကနေပြီးတော့30အထိမောရှိဟာအခွင့်ထုခံဘဝကိုဖျက်ဆီးနေထိုင်ခဲ့ပါတယ်။ဒါပေမဲ့တနေ့မှာကြီးလေးတဲ့အပြစ်တစ်ခုကိုကျူးလွန်ခဲ့ပါတယ်။သူဟာအကူအညီမဲ့နေတဲ့ဣသရေလလူမျိုးတဦးကိုကာကွယ်ပေးခြင်းမှအစတင်ခဲ့တဲ့ရန်ပွဲတစ်ခုမှာလူတစ်ယောက်ကိုတတ်မိခဲ့ပါတယ်။မောရှိဟာပြစ်ဒဏ်ပေးခြင်းမှလွတ်မြောက်ဖို့အတွက်အီဂျစ်ပြည်ကနေပြီးတော့ထွက်ပြေးခဲ့ပါတယ်။မောရှိဟာမီဒရန်လို့ခေါ်တဲ့တေကန်တရားနေရာတစ်ခုမှာဘဝအတိတ်တစ်ခုကိုရှာတွေ့ခဲ့ပါတယ်။ဖျားသခင်ဟာသူ့ကိုတိနာတောင်ပေါ်မှာရှိတဲ့လောင်မြိုက်နေတဲ့ခြုံမှုတစ်ခုထဲမှာတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုဟာ အစ္စရယ်လူမျိုးတို့နဲ့ဤလောကကြီးရဲ့တမန်ကိုပြောင်းလဲစေခဲ့ပါတယ်။ထွတ်မြောက်ချမ်းအခန်းကြီး3အခန်းငယ်1ကနေပြီးတော့15အထိဘုရားသခင်ဟာရှင်ဘုရင်ကိုထိတ်တက်ရင်ဆိုင်ရန်မောရှိကိုအေဂျစ်ပြည်ကိုပြန်သွားစေခဲ့ပါတယ်။ဘုရားသခင်ရဲ့လူမျိုးများရဲ့လွတ်မြောက်မှုကိုတောင်းဆိုရန်သူ့ကိုစီခိုင်းခဲ့ပါတယ်။မောရှိကိုကာကွယ်ပေးရန်နဲ့တကူအာနာပေးရန်ဘုရားသခင်ဂရုပေးခဲ့ပါတယ်။ထွတ်မြောက်ချမ်းအခန်းကြီး3ခန်းငယ်16ကနေပြီးတော့22အထိပုံပြင်ကကြံတဲ့အပိုင်းဟာဤလောကမှာထင်ပေါ်အကျော်ကြားဆုံးတစ်ခုအပါဝင်ဖြစ်ပါတယ်။တကယ်လို့တင်ဒီတမန်ကျမ်းစာကိုမဖတ်ဘူးဆိုရင်တောင်မှတင်ဒီအဲ့ဒီအကြောင်းကိုကြားကောင်းကြားဖူးနိုင်ပါတယ်။ဒါရင်မဟုတ်အစ္စရယ်အကြောင်းရုပ်ရှင်ဇာတ်လမ်းတစ်ပုဒ်ကိုကြည့်ဖူးပြီးဖြစ်နိုင်ပါတယ်။ရှင်ဘင်ဟာအစ္စရယ်လူတို့ကိုလွတ်လပ်စွာထွက်သွားခွင့်ပြုရန်ညှင်းဆန်တဲ့အခါမှာဖိယားသခင်ကကတ်ယောဂါဆိုးတွေကိုအီဂျစ်တိုင်းပြည်မှာသူတို့ရဲ့နတ်ဖိယားများကိုဆန့်ကျင်ပြီးတော့ပုံဆောင်ခဲ့ပါတယ်။ဖိယားသခင်ဟာမောရှိကိုအီဂျစ်လူတို့ရဲ့ကျွံဘဝမှအစ္စရယ်လူတို့ဤလွတ်မြောက်ခြင်းကိုအတင်းအကျပ်စေခိုင်းရန်အသုံးပြုခဲ့ပါတယ်။အီဂျစ်လူမျိုးများဟာတိတ်ကံရထဲကိုလိုက်လံဖမ်းဆီးသူတို့ကိုတတ်ဖြတ်ရန်ဆုံးဖြတ်ချက်ချတဲ့အခါသူဒီသူတို့ကိုကယ်တင်ရန်ပင်လယ်နီကိုနှစ်ချမ်းခွဲခဲ့ပါတယ်။ထွတ်မြောက်ချမ်းအခန်းကြီး73အခန်းငယ်16ကနေပြီးတော့အခန်းငယ်ဆယ်လေးအထိမှတွေ့ရပါတယ်။ပင်လယ်နီကိုဖြတ်တန်းခြင်းဟာတမာကျမ်းစာထဲမှာရှိတဲ့အကြောင်းအရာများထဲမှာအောဘွေအကောင်ဆုံးဖြစ်ပါတယ်။သို့တော့အဲ့ဒီတကိုးတော်ဟာတယောက်စီတန်းတို့ကိုအထင်အမြင်ကြီးစေရန်တကိုးထုတ်ဖော်ပြသခြင်းတက်တဲ့မဟုတ်ပါဘူး။လူမျိုးနွေတစုကိုကာကွယ်စောင့်ရှောက်ခြင်းအကြောင်းအရာတစ်ခုဖြစ်ပါတယ်။ဖျားသခင်ဟာသူ့မိသားစုကိုဂရီတော်ထဲကိုဆက်လက်ပြီးတော့ထားရှိခဲ့ပါတယ်။ပြဉ္ညတ်တရားနဲ့တစ္ဆာတရားနောက်ဆုံးမှာသူအစကမောရှိကိုမီးလုံရာခြုံပုတ်တစ်ခုထဲကပြောဆိုခဲ့တဲ့နေရာကိုဖျားသခင်ကပြန်လည်ခေါ်ဆောင်ခဲ့ပါတယ်။အဲ့ဒီနေရာမှာသူဟာအစ္စရယ်လူမျိုးများရဲ့သူ၏ပြဉ္ညတ်တော်ဆယ်ပါးကိုပေးခဲ့ပါတယ်။သူဟာသဘောတူစာချုပ်အသစ်ကိုသူတို့နဲ့ပြုလုပ်ခဲ့ပါတယ်။အစ္စရယ်လူမျိုးတို့တွေဟာပြည့်ညတ်တော်၁၀ပါးကိုမပေးခင်ကပင်ဖျားသခင်ဤလူမျိုးနော်ရဲ့ဝင်ဖြစ်ပြီးဖြစ်တယ်ဆိုတာကိုနားလေသဘောပေါက်ပေါ်ရန်အတွက်အရေးကြီးပါတယ်။အီဂျစ်ဘုရင်ကိုမောရှိထိတ်တက်ရင်ဆိုင်တဲ့အခါမှာဖျားသခင်ဟာအဲ့ဒီလူမျိုးနော်ရဲ့ကိုသူ့ရဲ့မိသားစုဝင်ကဲ့သို့ယဉ်ညွန်းပြောဆိုခဲ့တာတွေ့ရပါတယ်။ထွမြောက်ချမ်းအခန်းကြီး3အခန်းငယ်9 30အခန်းကြီး4 23အခန်းကြီး5 1အခန်းကြီး6အခန်းငယ်9အခန်းကြီး9အခန်းငယ်4မှာတွေ့ရပါတယ်အသက်တော်ပြည့်ညတ်တော်များဟာဘုရားသခင်ရှိတော်မှောက်မှာနေရာတစ်ခုရှိခြင်းမဟုတ်ပါဘူးအစ္စရယ်လူမျိုးတွေဟာဘုရားသခင်မိသားစုဝင်ဖြစ်ပြီးဖြစ်တဲ့အရာကိုသာဖော်ပြအရာဖြစ်ပါတယ်ဒီအရာကိုဒီထက်ပိုပြီးတော့မိတ်ဆွေရှင်းပြဖို့လိုအပ်ပါတယ်အင်ပဒံမှာအရေးကြီးပါတယ်ဖျားရှင်ရဲ့ရှေ့တော်မှောက်မှာနေရာတစ်ခုရရှိခြင်းထက်သူတို့တွေဟာမိသားစုအထက်မှာနေထိုင်ခြင်းဆိုတဲ့အရာကပိုပြီးတော့အရေးကြီးသလိုဖျားသခင်ဟာသူတို့ရဲ့လူမျိုးများကိုပြည့်ညတ်တော်ပေးခဲ့ပါတယ်ပြည့်ညတ်တော်များဟာသူတို့အတွက်တစ္ဆာမဖောက်ဘူးဆိုတာနဲ့အခြားသောဖျားအချို့နောက်ကိုမလိုက်ဘူးဆိုတာကိုဖျားသခင်အားပေါ်ပြခြင်းအကြောင်းတစ်ခုဖြစ်ပါတယ်။တစ္ဆာရှိသောယုံကြည်သူများဖြစ်သည့်ဖျားသခင်ကိုအစ္စရယ်လူမျိုးများအားယေပရောဟိတ်အမျိုးကဲ့သို့အခြားသောတိုင်းနိုင်ငံများအားလုံးကိုအစေခံရန်အသုံးပြုဖို့ခွင့်ပြုခြင်းဖြစ်ပါတယ်။ထွတ်မြောက်ချမ်းအခန်းကြီး19ခန်းငယ်9ကနေပြီးတော့6အထိဖျားသခင်ဟာလူသားမျိုးနွယ်အလုံးကိုသူ၏မိသားစုထဲရှိဖို့အလိုရှိပါတယ်။ဖျားသခင်ဟာလူမျိုးစုတစုဣသရေလလူမျိုးနဲ့ အစပြုနေခြင်းသာဖြစ်ပါတယ်သူတို့ဟာတစ္ဆာရှိသောယုံကြည်သူများဖြစ်ပါကသူတို့သည်အခြားသောတိုင်းနိုင်ငံအားလုံးအတွက်ကောင်းကြီးမင်္ဂလာတပါဖြစ်ပါလိမ့်မယ်ကပ္ပဦးချမ်းအခန်းကြီး7အခန်းငယ်3အဲ့ဒီသဘောတူစာချုပ်အကြောင်းနားလေသဘောပေါက်ပုံရံအတွက်အခြားအရာတစ်ခုရှိပါသေးတယ်ဖိယားသခင်ရဲ့ပြည့်ညတ်တော်တွေဟာဣသရေလလူမျိုးများကနေပြီးတော့ဖိယားသခင်ကိုချစ်မဲ့နိုးလာစေဖို့အတွက်ကောင်းမွန်တဲ့လမ်းကြောင်းတစ်ခုတော့မဟုတ်ပါဘူးဖိယားသခင်ကဣသရေလလူမျိုးတွေကိုချစ်ခဲ့ပြီးသားဖြစ်ပါတယ်သူဟာအောင်းပွဲကောင်းလောက်အောင်အသက်အရွယ်ကြီးရင်နဲ့အာဗြဟံနဲ့စာရာစီကနေပြီးတော့ဣသရေလနိုင်ငံပေါ်ထွက်လာမြစ်ကလေးတယောက်ရရှိအောင်ပြုလုပ်ပေးခဲ့ပါတယ်မိသားစုတစုရရှိခြင်းဟာကြီးမားတဲ့အလွန်အရေးကြီးတဲ့အချက်ဖြစ်လာပါတယ်သူတို့ဟာမိသားစုအနေနဲ့အရေးအချင်းပြည့်စုံစေမိဖို့ဖခင်သခင်ကစီကံစီမင်းဇယင်းတစ်ခုကိုပြုလုပ်ခဲ့ခြင်းမဟုတ်ပါဘူးသူတို့တွေဟာဖခင်သခင်ရဲ့မိသားစုဖြစ်ပါတယ်ဖခင်သခင်ပြည့်ညတ်တော်တွေကိုသူတို့သားသမီးများကိုအခြားသောဖခင်အားရှောင်ရှားရန်နဲ့တဦးနဲ့တဦးပျော်ရွှင်ပြီးငြိမ်းချမ်းတဲ့အသက်တာများနဲ့ရှင်သန်နေထိုင်သောပုံရံအတွက်အထောက်အမဖြစ်စေဖို့ဖန်တီထားခြင်းဖြစ်ပါတယ်ဖခင်သခင်ကိုနာခံခြင်းဟာဖခင်သခင်အားသူတို့ကိုပို၍ချစ်အောင်မလို့ဆောင်ပေးခဲ့ပါဘူးယခင်အတိုင်းကပင်ဖခင်သခင်ကသူတို့ဤလွတ်လပ်တဲ့ရွေးချယ်လုပ်ပိုင်ခွင့်ကိုမဖြစ်စေခဲ့ပါဘူးသူတို့ဟာသူ့ကိုဘေသူဘေဝါဖြစ်ကြောင်းကိုယုံကြည်ကြပါသလားလို့ရာမေးခဲ့ပါတယ်ဖခင်သခင်ဟာဣသရေလလူမျိုးများကိုချစ်ချင်းမြတ်တာအားဖြင့်ဖန်ဆင်းခဲ့ကြောင်းနဲ့ဣသရေလလူမျိုးတွေဟာအခြားသောဖျားထံကရှောင်ရှားတင်ကြောင်းကိုယုံကြည်ပါသလားဟုမေးမြန်းခဲ့ပါတယ်ဣသရေလလူမျိုးတိုင်းဟာဖျားသခင်အချစ်ချင်းကိုသူတို့ကြက်တဲ့အချိန်မှာစွန့်ခွာသွားနိုင်ပါတယ်မယုံကြည်ဖို့ရန်အတွက်လည်းသူတို့ဟာရွေးချယ်နိုင်ပါတယ်အခြားသောဖျားကိုကိုးကွယ်ရန်လည်းသူတို့ဟာရွေးချယ်နိုင်ပါတယ်ကျွန်တော်တို့တွေ့မြင်သည့်အတိုင်းပဲလူပေါင်းများစွာဟာထို့အတိုင်းလွတ်ဆောင်ခဲ့ကြပါတယ်။ဣသရေလလူမျိုးတွေဟာအဲ့ဒီအချိန်ကဖခင်သခင်သူတို့ကိုပြည့်ညတ်တရားပေးခဲ့သည့်တိနာတောင်ကိုစွန့်ခွာသွားခဲ့ပြီးဖြစ်ပါတယ်။ဖခင်သခင်ဟာသူတို့ကိုလူသားတို့၏ပုံစံဖြင့်သူတို့ကိုပေးမည်လို့ဂရိထားတဲ့နေမီကိုလမ်းပြခေါ်ဆောင်သွားခဲ့ပါတယ်။ထမီအကျန်အခန်းကြီး23အခန်းငယ်20ကနေ23အထိတရားဟောရာကျမ်းအခန်းကြီး1အခန်းငယ်1လမ်းတစ်လျှောက်လုံးမှာဣသရေလလူမျိုးတွေဟာအစင်မပြတ်လုံလောက်တဲ့အစားအစာနဲ့ရေမရှိချင်းကြောင့်ငိုကြွေးမိတမ်းခဲ့ကြပါတယ်ဖိယားသခင်ဟာသူတို့တောင်းဆိုတဲ့အတိုင်းပြင်ဆင်ပေးခဲ့ပါတယ်ထမီအကျန်အခန်းကြီး15အခန်းငယ်22ကနေ29အထိအခန်းကြီး16အခန်းငယ်1ကနေပြီးတော့30ဖိယားသခင်ဟာသူတို့ကိုဖြစ်စည်းခြင်းကနေပြီးတော့ကယ်တင်ခဲ့ပါတယ်တရားဟောရာကျမ်းအခန်းကြီး2အခန်းငယ်3ယောရှုမှတ်စာအခန်းကြီး17ကနေပြီးတော့အခန်းကြီး12အထိ136ခုမြောက်သောစာလံအပိုက်ငယ်30ကနေပြီးတော့24အထိတမန်တော်ဝုဒ္ဓအခန်းကြီး13အခန်းငယ်19နေဆင်းလာတော့ကြောင်လိန်လှိခတဲ့ဖိယားသခင်ဟာဣသရေလလူမျိုးတွေကိုဂရိပေးထားတဲ့နေမီကိုခေါ်ဆောင်လာခဲ့ပြီးတဲ့နောက်မှာဣသရေလလူတွေဟာဖိယားသခင်အတွက်အအောင်ပွဲကြီးမားသောချစ်ချင်းမေတ္တာတစ်ခုကိုခံစားခဲ့လိမ့်မယ်လို့သင်ထင်မြင်မိပါသလားသူတို့ယုံကြည်မှုနဲ့တက်စာစောင့်တည်မှုဟာအင်မတန်ပြင်းထန်ခဲ့လိမ့်မယ်လို့သင်ထင်မြင်ပါလားဒါပေမဲ့အဲ့လိုမဟုတ်ခဲ့ပါဘူးအဲ့ဒီအစားသူတို့တွေဟာသူတို့ရဲ့နိုင်ငံထဲကိုမကောင်းသောအရာနဲ့တကွနေထိုင်ခြင်းဟာအဆင်ပြေချို့မှုတယ်လို့သူတို့ဆုံးဖြတ်ခဲ့ကြပါတယ် သူတို့ YouTube များနဲ့နတ်ဖျားများကိုကိုးကွယ်ခဲ့ကြပါတယ်။အဲဒီလူတွေဟာမောင်းထုတ်ရန်သူတို့အားညှင်းဆဲခဲ့ကြပါတယ်။ Israel လူတွေဟာဖျားသခင်သူ့အတွက်လှုပ်ဆောင်ပေးခဲ့တဲ့အရာတွေကိုမေ့ပျောက်ခဲ့ကြပုံပေါ်ပါတယ်။သူတို့ဟာစန့်ကျင်ပုံကံမှုကဘယ်လိုဘေးဒုက္ခကိုယူဆောင်လာခဲ့တယ်ဆိုတာကိုမေ့သွားခဲ့ကြပါတယ်။သူတို့ရဲ့ဖျားအပေါ်မှာတစ္ဆာမရှိခြင်းနဲ့ချစ်ချင်းမေတ္တာကင်းမင်မှုဟာစိတ်တက်ကြစရာကောင်းတဲ့အဖြစ်ဖြစ်ကိုပေါ်ပေါက်စေခဲ့ပါတယ်။ယခုအခါဖျားသခင်ဟာလူသားတအူးဤအသွင်ဖြင့်ဂီလကာလမြို့ကနေပြီးတော့ဘောခင်မြို့ကိုလာပြီးတင်တို့ဘိုးဘွေးတို့အားငါကျင်ဆူသောပြည်တို့အေဂျစ်ပြည်မှတင်တို့ကိုငါဆောင်ခဲ့ပြီးတင်တို့နဲ့ငါဖွဲ့ဆိုသောပရိညင်ကိုငါမဖြစ်အစဉ်အမြဲစောင့်မီတင်တို့ဒီဤပီသားတို့နဲ့မိတ္တာရမဖွဲ့ရသူတို့ပလင်တို့ကိုလှဲချရမည်ဟုငါဆိုတော်လဲတင်တို့ဒီငါစကားကိုနားမထောင်ကြအဘဲကြောင့်ဤတို့ပြုကြသည်တဖန်ငါဆိုသည်ကဤပီသားတို့ကိုတင်တို့ရှေ့မှာငါမနှင်ထုတ်သူတို့ဒီတင်တို့တစ်ဖက်၌မှုဆိုးလှုပ်လျက်သူတို့ဖျားတို့ဒီလဲတင်တို့၌ကြော်ကွင်းဖြစ်ကြလိမ့်မည်ဟုမိန့်တော်မူ၏။တရားဟောရာချမ်းအခန်းကြီး2အခန်းငယ်1ကနေပြီးတော့3အထိ။ဖယားသခင်သည်သူ့လူမျိုးတို့ကိုတရားစီရင်ခဲ့ရပါတယ်။နောက်တစ်ဖန်ငါသည်တင်တို့ကိုလွှတ်ပေးထားလိုက်တော့မယ်။တင်တို့သည်ငါကိုအလိုမရှိတော့သည့်အတွက်တင်တို့ဘယ်လိုရှစ်ဆက်သွားမည်ဆိုတာကိုကျွန်ုပ်တို့ကြည့်ရှုကြပါစို့ဟုသူသည်အစ္စရေလလူမျိုးတွေကိုပြောဆိုခဲ့ပါတယ်။ယခင်ကအဲ့ဒီအရာကိုကျွန်တော်တို့တွေးမြင်ခဲ့ပြီးဖြစ်ပါတယ်။ဒါအပြင်ကျွန်ုပ်တို့ကလည်းယခင်ကတွေးမြင်ခဲ့သည့်အတိုင်းဖျားသခင်လူမျိုးများဟာသူတို့၏ဖျားသခင်သူတို့နဲ့အတူမပါရှိခဲ့ပါကအလွန်ဆိုးဝါးစွာလှုပ်ဆောင်ခဲ့ကြပါတယ်။ဒါအပြင်ကျွန်ုပ်တို့ဟာတမန်ရာဇဝင်ကိုပြန်လည်ဆန်းစစ်နေခြင်းဖြစ်တဲ့ကြောင့်ဖျားသခင်ရဲ့တုံ့ပြန်မှုဟာယင်းနှီးပြီးသားဖြစ်ကောင်းဖြစ်ပါလိမ့်မယ်။အစ္စရေလလူတို့ကိုဒုက္ခအခက်အခဲထဲကကယ်နှုတ်ရန်သူဟာထပ်တလဲလဲသူတို့ထံသို့ပြန်လာခဲ့ပါတယ်။ကျွန်တော်အားလုံးဟာထိုကိတ္တသောလူမျိုးများကိုတည်ထားကြပါတယ်။တင်းဒီသူတို့ထဲကတဦးတယောက်ဖြစ်ကောင်းဖြစ်နိုင်ပါတယ်။ချစ်ချင်းမြတ်တာကြောင့်တင်သည်အယူအမူဖြစ်သည့်အထိတစုံတရာကိုဆက်လက်ကူညီနေပါတယ်။ဒါအပြင်ဖျားသခင်ပါကိုလှုပ်ဆောင်ခဲ့တယ်လေလို့တင်တွေးတော်နေပါကအမှန်တကယ်ပဲယူသွတ်မမဲမှုဖြစ်နိုင်ပါတယ်။ဒါပေမဲ့ဖျားသခင်ဟာသူ့ကိုအလိုမရှိတဲ့အချိန်မှာပင်လူသားမျိုးနွယ်ဝင်စုတစုကိုလိုချင်ခဲ့ပါတယ်။သူ၏ချစ်ချင်းမြတ်တာဟာကျွန်တော်တို့နားလေဖို့မရလောက်နိုင်အောင်ကြီးမာလာခဲ့ပါတယ်။တမန်ကျမ်းစာထဲမှာရှိတဲ့တရားသကြီးမှတ်စာစာအုပ်တော်လုံးဟာအဆုံးမရှိတဲ့ဝိညာဉ်ရေးရာဆိုင်ရာစန့်ကျင်ပုံကံမှုအကြောင်းယူဆောင်လာတဲ့ဆင်းရဲဒုက္ခအကြောင်းဖျားသခင်ထံအကူအညီအတွက်အော်ဟစ်ချင်းဖျားသခင်ကသူတို့ထံကိုချစ်ချင်းနဲ့ကူညီရန်ပြန်လာစေချင်းဆိုတဲ့စိတ်ဝိုင်းတစ်ခုလေပတ်နေတဲ့တမိုင်းကြောင်တစ်ခုဖြစ်ပါတယ်အဲဒီစိတ်ဝိုင်းဟာနှစ်အရာပေါင်းများစွာတည်ရှိခဲ့ပါတယ်ဒါတွေကဣသရေလလူမျိုးတွေဟာယစ်ပရောဟိတ်တပါးလဲဖြစ်ပြီးပရောဖက်တပါးလဲဖြစ်သည့်ရှမွေလကိုသူတို့အားအုပ်ချုပ်ရန်ရှင်ဘင်တပါးအားစီနဲ့လိမ့်တက်ပြီးတော့ဗိတိတ်ချိမြောက်ပေးရန်အတွက်တောင်းဆိုခဲ့ကြသည့်အခြေအနေတရက်ကိုရောက်ရှိလာခဲ့ပါတယ်သူရဲ့နိုင်ငံဟာယခင်ကဘယ်တော့ခါမှဘယင်မရှိခဲ့ဘူးပါဘူးရှင်ဘင်တပါရှောလူအတွက်အစ္စရေလလူမျိုးတွေရွေးချယ်မှုဟာကြီးမားသောဘေးဒုက္ခတစ်ခုဖြစ်ခဲ့သည်မှာအံ့အားတင်စရာတစ်ခုတော့မဟုတ်ပါဘူးတင်းရဲ့ဘယင်အစ်စ်ကိုတာဝန်လက်ခံဖို့ရန်အတွက်ပုန်းကွယ်တဲ့နေရာကအတင်းဆွေးခေါ်ပြီးလွတ်တဲ့အခါမှာအခြေအနေများအဆင်ပြေဖို့လွယ်ကူတဲ့အလုပ်မဟုတ်ကြောင်းတော့မိတ်ဆွေတို့သိမှာပါ ဓမ္မအရာဇဝင်ပထမအစဆုံးအခန်းကြီး30အခန်းငယ်20နှစ်ထဲမှာတွေ့ရပါတယ်။နောက်ဆုံးမှာဖိယသခင်ဟာရှောလူ၏နေရာကိုအစားထိုးရန်ဒါဝိတ်ကိုရွေးချယ်ခဲ့ပါတယ်။ဒါဝိတ်ဟာဒုစရိုက်နဲ့ပြည့်သောလူတဦးဖြစ်ပါတယ်။ဒါပေမဲ့သူဟာရှောလူထက်တာ၍ကောင်းမြတ်တဲ့သူဖြစ်တယ်။ဒါဝိတ်ဟာဘယ်တော့မှဖိယသခင်အပေါ်မှာတစ္ဆာတရားကင်းမဲ့ခြင်းသို့မဟုတ်ချစ်ချင်းမေတ္တာတရားကင်းမြခြင်းမဖော်ပြခဲ့ပါဘူး။သူဟာဖျားသခင်ပြည့်ညက်တရားအချို့ကိုချိုးဖောက်ခဲ့ဘူးပါတယ်။ဒါပေမဲ့သူဟာနောင်တရခဲ့ပြီးအခြားသောဖျားကိုလုံးဝမကူးကွယ်ခဲ့ပါဘူး။အဲဒါကြောင့်ဖျားသခင်ဟာသူ့အသားမြေများသာလျှင်အစ္စရေလလူတို့ရဲ့စစ်မှန်တဲ့ဘုရင်များဖြစ်နိုင်ပြီဟုပြောဆိုထားသည့်သဘောတူစာချုပ်တစ်ခုကိုဒါဝိဒ်နဲ့ပြုခဲ့ပါတယ်အဲဒီသဘောတူစာချုပ်ဟာဒါဝိဒ်အတွက်မင်းစစ်တစ်ဆက်ဖန်တီးပေးခြင်းအကြောင်းဖြစ်လာပါတယ်ဖိယသခင်ဟာသူတို့ရဲ့သားကိုတရားဝင်ဘုရင်များအဖြစ်အတိမတ်ပြုပါလိမ့်မယ်ဝန်းနေစွာဖြင့်တမန်ကျမ်းစာထဲမှာရှိတဲ့အစ္စရေလလူတို့ရဲ့အခြားသောတမန်ကြီးရာဇဝင်များဟာဒါဝိဒ်အားသူတို့ရဲ့ဘိုးဘီအဖြစ်ပါရှိခဲ့တော်လဲတနည်းအားဖြင့်ရှင်ပြန်အဖြစ်မသိလျော်သောလူများစွာကိုထဲ့သွင်းထားပါတယ်။ဖိယသခင်ရဲ့ဒါဝိဒ်ရဲ့တာမီးစင်စစ်များကိုတုတ်တင်ဖြစ်ရှင်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဟာအခြားသောဖိယနောက်ကိုလိုက်ပြီးတော့ရွေးချယ်ခြင်းအပြင်ဖိယသခင်ကိုတစ္ဆာမရှိခဲ့သည့်အတွက်ဖြစ်ပါတယ်။ထီးနန်းအမွေဆက်ခံရမယ်ဒါဝိဒ်ရဲ့သားစဉ်မြစ်စစ်တဦးဟာဒါဝိဒ်ရဲ့မိသားစုထဲကနေပြီးတော့ဖြစ်တယ်လို့ဖိယသခင်ကိုလည်းချစ်ရပါမယ်။ဒါကြောင့်ရှင်မင်းတိုင်းဟာဖိယသခင်ရဲ့ပြည့်ညက်တရားများကိုကူးယူထားတဲ့တဆောင်ကိုသူတို့နဲ့အတူဆောင်ထားရပါမယ်လို့ဖော်ပြထားပါတယ်။တရားဟောရာကျမ်းအခန်းကြီး18အခန်းငယ်18ရာဇဝင်ချုပ်ဒုတိယစာဆောင်အခန်းကြီး17အခန်းငယ်17မှာတွေ့ရပါတယ်။သူဟာတစ္ဆာရှိသောယုံကြည်သူတဦးရဲ့အကောင်းဆုံးပုံသက်သေဖြစ်ပါတယ်။ဒါဝိဒ်ရဲ့သားတော်ရှလမုန်ဟာအစ္စရေလလူမျိုးတိုင်းထဲမှာအချမ်းသာဆုံးနဲ့တကူအာနာအကြီးမားဆုံးသောဘုရင်ဖြစ်ပါတယ်။ဝန်းနေစွာဖြင့်ဖျားသခင်နဲ့ရှိတဲ့သူ့ယုံကြည်ခြင်းနဲ့တစ္ဆာရှိခြင်းသည်ပြောင်းလဲသွားခဲ့ပါတယ်။သူဟာအခြားသောဖျားများကိုပူဇော်မှုများပြုလုပ်ခဲ့ပြီးအခြားသောဖျားများကိုကိုးကွယ်ခြင်းဣသရေလနိုင်ငံတွင်းကိုယူဆောင်လာခဲ့တဲ့နိုင်ငံရင်းနဲ့သက်ဆိုင်တဲ့ထိမ်များခြင်းများလည်းရှိခဲ့ပါတယ်။ဓမ္မအရာဆိုရင်တတိယစာဆောင်အခန်းကြီး17အခန်းငယ်1ကနေပြီးတော့8အထိရှောလမုန်ဟာနိုင်ငံတစ်ခုအနေဖြင့်အစ္စရေလလူမျိုးတွေရဲ့ဖြစ်စည်းခြင်းကိုဥတည်စေခဲ့တယ်။ဝိညာဉ်ရေးရာအပြီးအယူလုပ်ခြင်းနဲ့ဆန့်ကျင်ပုံကန်ခြင်းအဲ့ဒီစက်ဝိုင်းတစ်ခုထဲမှာအစပြုခဲ့ပါတယ်။နောက်ဆုံးတော့တစ္ဆာဖောက်မှုရှောလမုန်တည်ပြီးတဲ့နောက်မှာအစ္စရေလ7မျိုးထဲက10မျိုးဟာတွေ့သားတော်ဘုရင်အသစ်ကိုပုံကန်ခဲ့ကြပါတယ်။ဓမ္မအရာဆိုရင်တတိယစာဆောင်အခန်းကြီး17အခန်းငယ်41 22-24အစ္စရေလနိုင်ငံတော်ကြီးဟာမြို့နိုဝင်စုနဲ့နေမည်အရာနှစ်ချမ်းကွဲသွားခဲ့ပါတယ်။ဖိယသခင်ရဲ့မိသားစုဟာယခုအခါပြိုကွဲနေတဲ့အိမ်ထောင်ဖြစ်သွားခဲ့ပါတယ်။ဣသရေလတမိုင်းမှာအဲ့ဒီတော်တွင်မှာရှိနေကြတဲ့မြတ်များစွာသောဘုရင်တို့တွေဟာဖိယသခင်ပြည့်ညတ်တော်များကိုကူးယူထားတဲ့စာဆောင်တစ်စောင်တစ်လီပင်မြင်တွေ့ဖူးခဲ့တဲ့သူတွေမရှိခဲ့ကြောင်းဝန်းနေစွာတွေ့မြင်ရပါတယ်။ဓမ္မအရာဆိုရင်စရုဋ္ဌစာဆောင်အခန်းကြီး22အခန်းငယ်8ကနေပြီးတော့13အထိခွဲထွက်သွားတဲ့မြောက်ပိုင်းနိုင်ငံတော်ဟာချစ်ချင်းပင်အခြားသောဖျားများနောက်ကိုလိုက်ချင်းနဲ့၎င်းတို့ကိုတစ္ဆာရှိချင်းအရာကိုစတင်လှုပ်ဆောင်ခဲ့ကြပါတယ်။ဓမ္မအရာဆိုရင်တတိယစာဆောင်အခန်းကြီး12အခန်းငယ်25နေပြီးတော့33အထိသူတို့အဲ့ဒီနေမျိုးကိုပြီးပြီး အောဘွေရာကောင်းစွာဖြင့်သူတို့ကိုအသက်ရှင်ရက်တည်စေနိုင်တဲ့ဘယင်တွေကိုယုံကြည်မှုနဲ့တစ္ဆာတရားကိုပြသရမယ်အစားသူတို့ရာဖျားသခင်တစ္ဆာကိုမေ့ခဲ့ကြပါတယ်။ဒါကြောင့်ဖျားသခင်ဟာပရောဖက်များကိုအခြားသောဖျားများအားကိုးကွယ်ကြသည့်လူမျိုးတွေကိုထိုနေရာမှာဝိညာဉ်ရေးရာဆန့်ကျင်ပုံကံမှုဖြစ်ကြောင်းသတိပေးလျက်နိုင်ငံအနှံ့ပြသွားလာရန်စီလွတ်ခဲ့ပါတယ်။သူတို့ဟာသူတို့လူမျိုးတွေကိုပြည်တစားတဦးဖြစ်တဲ့ကဲ့သို့ပြုမူနေခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပရောဖက်များဟာအခြားသောဖျားများအားကိုးကွယ်မှုကိုဝိညာဉ်ရေးရာဖောက်ပြန်ခြင်းအမှုလို့ခေါ်ခဲ့ကြပါတယ်။အဲ့ဒါရှင်းလင်းပြသားတဲ့နှိုင်းရှင်မှုတစ်ခုဖြစ်ပါတယ်။တောင်ပိုင်းနိုင်ငံဟာဝိညာဉ်ရေးရာဆန့်ကျင်ပုံကွမ်းမှုအစီအကိုပို၍နှီးကွေးစွာဖြင့်ရောက်ရှိလာခဲ့ပါတယ်။သို့တော့ဖြင်းညင်းတဲ့အပြစ်ဟာအပြစ်ဖြစ်ပါတယ်။ဖျားတခင်ဆွန့်လွှတ်ခြင်းသည်ဘေတော့ခါမြအဆုံးမသက်ကောင်းပါ။တမန်ကျမ်းစာထဲကပြောထားတဲ့ကဲ့သို့ထိုအပြစ်သည်တင်တို့ကိုလိုက်၍မှီလိုက်မည်။တောလျာကျမ်းအခန်းကြီး32အခန်းငယ်23အခြားသောအချိန်များ၌သူလှုပ်ဆောင်ခဲ့သည့်အတိုင်းဖျားသခင်သည်သူ၏လူမျိုးများအားသူ၏လွတ်လပ်မှုကိုအသုံးပြုခွင့်ပေးခဲ့ပြီးရက်လက်ဆိုးများအတွက်ပေးဆက်စေခဲ့ပါသည်။ BC 922မှာမြောက်ပိုင်းနိုင်ငံဟာစီးရီးယားလူမျိုးများဟုခေါ်ဆိုတဲ့လူမျိုးစုတစု၏ကျူးကျော်တက်ခဲ့ခြင်းကိုခံခဲ့ရပါတယ်။သူတို့ဟာလူမျိုးစုဆယ်စုကိုမိသားစုအား꿰ပြားစေပြီးသူတို့ရဲ့ပိုင်ဆိုင်တဲ့အရာမှန်သမျှကိုလူယူပြီးကဘာအနှံ့အပြားကိုဖြန့်ကျဲစေခဲ့ပါတယ်။တောင်ပိုင်းနိုင်ငံမှာကျန်ရစ်ခဲ့တဲ့မျိုးနွယ်စုနှစ်စုကိုနှစ်ပေါင်းရာခန့်ကြာပြီးတဲ့နောက်ပိုင်းမှာBC 986ခုနှစ်မှာဘေဘလုံလူမျိုးတို့တွေဟာလာရောက်သိမ့်ပိတ်သွားခဲ့ပါတယ်။ထောင်ပေါင်းများစွာသောအစ္စရေလလူမျိုးတွေဟာဘေဘလုံနိုင်ငံကိုအတင်းအကျပ်ပို့ဆောင်လိုက်ခဲ့ပါတယ်။ဖျားသခင်ဟာသူ၏လူမျိုးများကိုနောက်ထပ်မကူညီဖို့ရန်အတွက်ဆုံးဖြတ်ထားတာနားလည်လို့ရပါတယ်။အာဗျံအချင်းကစပြီးတော့နှစ်ပေါင်း1000နဲ့အထက်အချိန်ပေါင်းများစွာသူတို့သည်ဆန့်ကျင်ဘက်လှုပ်ဆောင်မှုကိုလှုပ်ဆောင်ခဲ့တယ်။ဣသရေလလူမျိုးများကသူတို့နဲ့ထိုက်တန်တဲ့အရာကိုရရှိတယ်ဆိုတာကိုသုံးသပ်ချက်မှာမှန်ကန်ပုံရပါတယ်။ဒါပေမဲ့ဒီအရာဟာဖျားသခင်လူသားများနဲ့ထိတွေ့ဆက်ဆံလေးရှိတဲ့ပုံမျိုးတော့မဟုတ်ပါဘူး။သူ၏အစီအစဉ်ရက်တံမြေအစားဖျားသခင်ဟာလူသားမျိုးနဝင်စုတစ်ခုလုံးကိုလူချင်းခဲ့တော့ပဲဖြစ်ပါတယ်။သို့တော့ဘုရားသခင်ဟာသူ့လူမျိုးနွယ်များနဲ့ကြံရှိတဲ့လူသားမျိုးနွယ်များကိုသူ၏မိသားစုထဲသို့ပြန်လည်ခေါ်ယူခြင်းဟာနီလာများကိုပြောင်းလဲလွတ်ဆောင်မှုတစ်ခုလွတ်လာပါတယ်။ဘုရားသခင်ဟာသဘောတူစာချုပ်များကိုသူ၏လူများနဲ့တတိတတန်းကြီးပြုတ်လွတ်ခဲ့ပါတယ်။သူတို့ဟာဆုံးရှုံးခဲ့ကြပါတယ်။သူတို့ကျိန်ဖန်များစွာမကြာခဏကြာဆုံးခဲ့ကြပါれ။အခြားသောလူမျိုးနွယ်များကိုဝိညာဉ်ရေးရာလက်ထောက်များဖြစ်သည့်ဖျားသခင်သားတော်များထံကိုအနှံထားခဲ့ပါれ။တရားဟောရာကျမ်းအခန်းကြီး32အခန်းငယ်8။ဒါပေမဲ့အဲ့ဒီဝိညာဉ်တွေဟာဆန့်ကျင်ပုံခံခဲ့ကြပြီးသူတို့ဖန်ဆင်းရှင်ဣသရေလလူတို့၏ရှင်ဘုရင်ရဲ့အယံသူဖြစ်လာခဲ့ကြပါれ။အခြေအနေများဟာခက်ခဲရှုပ်ထွေးလာခဲ့ပါတယ်။ဒီအာယာအလုံးအတွက်ဖျားသခင်ထံမှာအစိတ်အပိုင်းနှစ်ခုရှိပါတယ်။ဖျားသခင်ရဲ့မိသားစုအထဲမှာရှိတဲ့နောက်ဆုံးသောသားသမီးများဟာဘေဘလုံနိုင်ငံကိုပြည်နှင်တန်ပြီးချင်းခံရတော့မည်အချိန်မှာသူတို့ကိုလုံးဝမေ့လျော့သွားခြင်းမရှိကြောင်းအစ္စရေလလူမျိုးတို့အားပြန်ပြောကြရန်ဖျားသခင်ကပရောဖက်နှစ်ပါယေရမိနဲ့ယေဇကျေလကိုနှိုးဆော်ခဲ့ပါတယ်။ဘုရားသခင်ဟာသူတို့ရဲ့လူမျိုးနဲ့သဘောတူညီမှုစာချုပ်အစ်စ်တစ်ခု ြုလုပ်ပါလိမ့်မယ်အဲ့ဒီသဘောတူမှုစာချုပ်မှာဖျားသခင်ရဲ့မိသားစုဝင်များထံသို့သူ၏ဝိညာဉ်တော်ကြွရောက်လာခြင်းပေါ်ဝင်လာပါလိမ့်မယ်ယေဇကျေလအခန်းကြီး31အခန်းငယ်31ကနေပေါ့34အထိယေဇကျေလ36အခန်းငယ်22ကနေပြီးတော့28အထိအသက်တော်နိလန်းတစ်ခုဟာရောက်ရှိလာတော့မှာဖြစ်ပါတယ်ဒါပေမဲ့ဖျားသခင်ဟာသဘောတူစာချုပ်အဟောင်းတွေကိုဖြစ်စီခြင်းမပြုဘဲသူတို့မဟုတ်ပြုပြင်ပြောင်းလဲခြင်းမလုပ်ဘဲပေလိုလေးစားသမှုပြုနိုင်မည်ဆိုတာကိုနိလန်းအသက်ရှင်းပြခြင်းလည်းမဟုတ်ခဲ့ပါဘူးများစွာသောဣသရေလလူမျိုးတွေဟာဖျားသခင်ကိုငြင်းပေခဲ့ပြီးအခြားသောဖျားကိုကိုးကွယ်ခဲ့ကြပါတယ်သူတို့တွေဟာဖျားသခင်ကိုသူရဲ့ပြည့်ညက်တရားများအားချူပေါက်ခြင်းအားဖြင့်မထီမဲ့မြင်ပြုခြင်းကိုဖော်ပြခဲ့ကြပါတယ်အဲ့ဒီအရာဟာဖျားသခင်ကိုအင်မတန်မှဝမ်းနည်းစေခဲ့ပါတယ်သူဟာသူ၏ဂရုတော်များကိုလေးစားသမှုပြစေခြင်းခဲ့ပါတယ်တိုးတော်သူ၏သားသမီးများတို့ကအခြားသောတိုင်းနိုင်ငံများရဲ့ဖျားတွေကိုကိုးကွယ်ခြင်း၌သွေးဆောင်ဖျောင်းမှုကိုခံခဲ့ကြရပါတယ်အဲ့ဒီအရာဟာတေးချင်းတရားလမ်းဖြစ်ပါတယ်အီဒင်ဥယျာဉ်မှာဖြစ်ပစ်ခဲ့တဲ့အရာကိုသရိယအောင်မိတ်ကြည်ပါအဲ့ဒီအာရဏိအေဝါရဲ့ဆန့်ကျင်ပုံကံမှုကြောင့်လူသားတိုင်းဟာတေဆုံးရကြပါတယ်သူတို့ဟာစစ်မှန်တဲ့ဖျားသခင်ထံကိုပြန်လှည့်လာပြီးသူ၏ချစ်ချင်းနဲ့ဂရုတော်များကိုယုံကြည်မှုမရှိပါကသူတို့ရာထာဝရအသက်ကိုပန်ဆန်လိုက်မည်မဟုတ်ပါများစွာသောဣသရေလလူတို့တွေဟာထိုအရာအားလုံးကိုမေ့လို့သွားခဲ့ကြပါတယ်သူတို့ကြိုက်တဲ့အချိန်တိုင်းမှာမတူညီသောဖျားများကိုရွေးချယ်ပန်ခွင့်မရှိပါဘူးသူတို့ဟာစစ်မှန်တဲ့ဖျားရှင်ကိုလက်ခံယုံကြည်ပြီးဆက်လက်ယုံကြည်ရမှာဖြစ်ပါတယ်ဣသရေလရှင်မင်းများနဲ့ဆက်လင်းပြီးတော့အခြေအနေဟာပိုပြီးတော့ခက်ခဲတဲ့ပြဿနာတစ်ခုပင်ဖြစ်လာပါတယ်သူ၏အသားတော်သည်ယာဇပလင်ကိုအမွေခံရမည်ဟုဖျားသခင်ကဒါဝိဒ်ကိုဂရုပေးခဲ့ပါတယ်သို့တော့သူတို့ရဲ့အများစုဟာဖျားသခင်လမ်းကရှောင်ဖေသွားခဲ့ကြပါတယ်ဖျားသခင်ကအဲ့ဒီလိုယုံကြည်မှုကင်းမဲ့ခြင်းနဲ့တစ္ဆာမရှိခြင်းကိုလက်လူမရှုနိုင်ခဲ့ပါဘူးဖျားသခင်ကသူ၏ဂရုတော်ကိုလည်းဖြစ်စည်းပြခြင်းမပြုလုပ်နိုင်ခဲ့ပါဘူးအဲ့လိုပြုလုပ်ပါကအကြံစီတော်တစ်ခုလုံးသည်မကောင်းသောစစ်ကူတစ်ခုသာဖြစ်မယ်လို့ဝန်ခံခြင်းနဲ့တူနေပါတယ်အရာအလုံးကိုတည်တဲ့ဖျားသခင်ထံမှာမကောင်းသောစစ်ကူတစ်ခုမှမရှိနိုင်ပါဘူးဒါကြောင့်ဖျားသခင်ဟာသူ၏ဂရုတော်များကိုသူ့ကိုညှင်းပေပြီးသူနဲ့လမ်းခွဲသွားတဲ့လူမျိုးနွေဝင်တစုတွင်မိတို့များစောင့်ထိန်နေပါမည်နီသူတို့ထံမှာအသက်တော်နှလုံးသားများလိုအပ်ခဲ့ပါတယ်သူတို့ထံမှာသူတို့အားလမ်းပြရန်ဖျားသခင်နဲ့အတူပါရှိခြင်းကိုလိုအပ်လာပါတယ်လိုအပ်တဲ့အရာမှာနောက်ဆုံးသောရှင်ဘုရင်နဲ့ပြီးပြီဆုံးသောဖျားရှင်၏ကိုစားပြုပေးသူဖြစ်နိုင်မည်အာဗိဟံနဲ့ဒါဝိဒ်၏သားစဉ်မြင့်ဆက်တူဖြစ်ပါれထိုသားစဉ်မြင့်ဆက်ကလည်းလူသားမျိုးနွယ်အပေါ်မှာရှိတဲ့တေချင်းတရား၏ကျင့်ချင်းအမင်္ဂလာကိုဖြစ်စီဖို့လွတ်လာခဲ့ပါれသို့သောအာမန်လူသားတူသည်ဘေသို့သောတေချင်းတရားကိုပင်အောင်မြင်နိုင်ပါမည်နီသူသည်လည်းပဲဖျားရှင်ဖြစ်ဖို့လွတ်လာခဲ့ပါれထိုတရားအလုံးသည်မိတို့ဖြစ်လာနိုင်ပါမည်နီပြဿနာမရှိပါ